Welcome to the Voice of America in Burmese.
လာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ3ရက်တနင်္လာနေ့ညနေခင်း6နာရီခွဲရနေ9နာရီတိအစီအစဉ်မျိုးကိုလိုင်းဒိုမီတာ7925လို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမအနံလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျ။ကျွန်တော်ရောအောင်ပါဒီညနေခင်းသတင်းတွေကိုမတ်သိငီထိုင်းနဲ့တွေ့ကြညာပေးသွားမှာပါ။စီးရီးယားနိုင်ငံမြို့တော်မှာအသေးခံကားပုံခွဲတိုက်ခိုက်မှုကြောင့်လူ18ဦးထပ်မံတည်ဆုံပြီးတော့တရားစင်နောက်ဒဏ်ရာရသွားတာ။နောက်ဒီတောင်းနဲ့ချီတဲ့ရွှေပြောင်းလူသားတွေဟာထိုင်းနိုင်ငံကနေသူတို့နေရရင်နိုင်ငံတွေကိုပြန်သွားနေကြတယ်လို့ထိုင်းအာဏာပိုင်တွေကပြောကြားလိုက်တာ။ဒီလိုထူးခြားတဲ့သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နားလောင်ရေ
။ကောင်းပါပြီရှင်။မြန်မာနိုင်ငံမှာသတင်းမီဒီယာသမားတွေလက်တော်ဖန်ဆီးထိန်းသိမ်းခံရတာတရားစွဲဆိုခံရတာတွေနဲ့ပတ်သက်ပြီးတော့အစိုးရမကင်းဖျားကြောင်းဥရောပသမဂ္ဂကကြေညာချက်ထုတ်ပြန်လိုက်ပါတယ်
။ In recent months there have been a worrying number of cases of journalists and media representatives being
arrested. ဒီကိုယ်စားလှယ်အဖွဲ့ပြောခွင့်ရသူပါရှင်အပြည့်စုံကတော့မကြခင်ကြားကြမှာပါ။ဒါအပြင်အာဖရိကတိုက်မှာအကြမ်းဖက်ဝါဒကိုတိုက်နေတဲ့နိုင်ငံတွေကိုစစ်ရေးအရာရောဗန္ဒာရေးအရာပါအကူအညီတွေပေးမဲ့ပြည်ထောင်သမားရဲ့အစီအစဉ်အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ပင်လယ်ကွေနိုင်ငံတွင်းနဲ့ကာတာနိုင်ငံကြားတင်းမာနေတဲ့ဆက်ဆံရေးအရှိန်ရော့ကျသွားအောင်ဆောင်ရွက်ချက်တွေနဲ့မတန်ဆွမ်းနေလေလာသိယူနိုင်မဲ့ဒုရီယာတိအကြောင်းသတင်းတွေအပြီးမှာဆက်တိုက်တင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့တနင်္လာနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုကိုအောင်နဲ့မသိငင်ထိုက်တို့ကပြောပြပေးကြပါအောင်ရှင
်။စီးရီးယားနိုင်ငံမြို့တော်မှာတနင်္လာနေ့ကအသေးခံကားပုံခွဲတိုက်ခိုက်မှုကြောင့်လူ18ဦးထပ်မံသေဆုံးပြီးတရားစင်လောက်တရားရသွားတယ်လို့စီးရီးယားနိုင်ငံပိုင်သတင်းဌာနနဲ့ထွတ်တင်ချိန်ဆိုင်စီးရီးယားလူခွင့်ရေးဆောင်ကြီးတဲ့အဖွဲ့ကပြောပါတယ်။ဒီဘုံခရတိုက်ခတ်မှုနဲ့ပတ်သက်ပြီးဘသူကမှသူတို့လက်ချက်ပြတယ်လို့ပြောဆိုတာမျိုးတော့မရှိသေးပေမဲ့ IS တွေနဲ့ဒီအကြမ်းဖက်သမားတွေဟာဒမတ်စကတ်မြို့တော်ကိုပြင်ပထားတိုက်ခတ်လေးရှိပါတယ်။စီးရီးယားလုံခြုံရေးတပ်ဖွဲ့တွေကအသေးခံကားပုံခွဲသူ3ဦးကိုနောက်ရောက်ခံလိုက်ခဲ့တာဖြစ်ပြီးတော့2ဦးကိုတော့မြို့ရဲအဝင်မှာအချိန်မီတားဆီးနိုင်ခဲ့တယ်လို့ပြောပါတယ်။အစိုးရရုပ်သံမှာတော့မီးလောင်နေတဲ့ယင်အနည်းဆုံး2ဆီးနဲ့အပြက်စီးပိုင်းစာတွေကိုလေးစားသွားလမ်းလျှောက်မှာတွေ့နေရပါတယ်။တတိယတဦးဟာလုံခြုံရေးတပ်ဖွဲ့တွေလက်ကလွတ်အောင်ရှောင်တိမ်နိုင်ခဲ့ပြီးသူ့ကိုဝိုင်းမိခဲ့တဲ့ဒီရာရင်းပြင်အရောက်မှာဘုံကိုဖောက်ခွဲခဲ့တာဖြစ်ပါတယ်။စီးရီးယားဒေသစီမံခန့်ခွဲရေးဌာနဝန်ကြီးဟူစိန်မက်လော့ဖ်ကတော့သူလူများပြစုလိုက်အပြွန်လိုက်တည်ဆုံးစီမဲ့ဘုံခွဲလုံးချမ်းမှုကြံစီမှုကိုဖော်ထုတ်နိုင်ခဲ့တာဟာကြီးမားတဲ့အောင်မြင်မှုလို့ပြောပါတယ်။မွတ်စလင်တွေရဲ့ရမဒန်ဥပုသ်ပြီးအလုအကိုင်တွေပြန်လည်စတင်လိုက်တဲ့ပထမဆုံးနေ့မှာပဲအခုလိုတိုက်ခိုက်ခဲ့တာပါ။သမရဘရှောက်အယ်အာဆက်ရုံးထိုင်တဲ့ဒီဒမတ်စကတ်မြို့တော်မှာအခုလိုတိုက်ခိုက်မှုမျိုးတိတ်ဖြစ်လေဖြစ်တာမရှိပေမဲ့လည်းပဲဒီဒါဟာဆိုရင်မတ်လနောက်ပိုင်းအဆိုးရွားဆုံးဒီထိခိုက်ဆုံးရှုံးမှုဖြစ်ပါလိမ့်မယ်နော်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်သမ္မတရှီဂျင်းပင်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နဲ့တီးခြားစီတယ်လီဖုန်းဆက်သွယ်ဆွေးနွေးတာမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကြောင့်ဖြစ်လာရတဲ့ချင်းချောက်မှုတွေကိုဆွေးနွေးခဲ့ပါတယ်။အမေရိကန်သမ္မတထရန့်ကမြောက်ကိုရီးယားရဲ့ပယ်ထိန်တပ်ဒုံးကျည်အစီအစဉ်ရဲ့ချင်းချောက်မှုကိုအလေးပေးဆွေးနွေးခဲ့ပြီးကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်းရေးအပေါ်အမေရိကန်နဲ့တရုတ်ခေါင်းဆောင်နှစ်ဦးစလုံးရဲ့ပိုင်းဖြတ်ချက်ကိုထပ်ပြီးအခိုင်အမာပြောဆိုခဲ့ကြတယ်လို့အမေရိကန်သမ္မတအင်ဂျူရောကပြောပါတယ်။အမေရိကန်နဲ့တရုတ်ဆက်ဆံရေးအပေါ်မှာအပြုသဘောမဆောင်တဲ့လုပ်ရက်တွေကြောင့်တရားမှုရှိနေတယ်လို့တရုတ်သမ္မတရှီကအမေရိကန်သမ္မတထရန့်ကိုပြောဆိုခဲ့တယ်ဆိုပြီးလဲတရုတ်နိုင်ငံပိုင်သတင်းကဖော်ပြပါတယ်တရုတ်တနိုင်ငံတည်းမူအရထိုင်ဝမ်နဲ့ဆက်နွယ်နေတဲ့ကိစ္စတွေကိုအမေရိကန်သမ္မတအနေနဲ့တစ်လျော်အောင်ကင်တွယ်လှုပ်ဆောင်မယ်လို့မျှော်လင့်တဲ့အကြောင်းလဲတရုတ်သမ္မတကပြောဆိုခဲ့တယ်လို့ဖော်ပြပါတယ်ထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့တစ်စိတ်တစ်ပိုင်းဆိုတာကိုအမေရိကန်ပြည်ထောင်စုဘက်က1989ခုနှစ်ကတည်းကတရားဝင်အသိအမှတ်ပြုခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်မှာတော့အမေရိကန်ကထိုင်ဝမ်ကိုဒေါ်လာ 1.42 ဘီလီယံပုံလက်နက်ရောင်းချဖို့အတည်ပြုခဲ့တာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်အာဘေနဲ့ဆွေးနွေးတာမှာတော့မြောက်ကိုရီးယားအပေါ်ပို့ပြီးဖိအားပေးဖို့နောက်မြောက်ကိုရီးယားရဲ့ချင်းချမှုတွေလုပ်ရက်တွေကိုအစင်းနဲ့တုံ့ပြန်နိုင်ဖို့အရေးတွေမှာခေါင်းဆောင်တို့တို့တသဘောတည်းရှိခဲ့ကြတယ်လို့အမေရိကန်သမ္မတအင်ဂျူရောကပြောဆိုပါတယ်ရှင်။
sorry ဥဆောင်တဲ့မဟာမိတ်တွေကသူတို့တောင်းဆိုထားတဲ့အချက်တွေကိုကာတာနိုင်ငံအနေနဲ့လိုက်လျောပေးဖို့နောက်ဆုံးသတ်မှတ်ထားချိန်ထက်48နာရီထပ်တိုးအချိန်ပေးလိုက်ပါတယ်။ကာတာနဲ့ပင်လယ်ကွေ့အာရဗ်နိုင်ငံတွေကြားဖြစ်ပွားနေတဲ့ပဋိပက္ခတွေကိုညီညီချင်းချင်းဖြေရှင်းနိုင်ဖို့ကူဝိတ်နိုင်ငံကကြားဝင်ညှိနှိုင်းပေးနေပြီးကာတာနိုင်ငံအနေနဲ့အချိန်ထပ်ယူပြီးတော့စဉ်းစားနိုင်အောင်အချိန်တိုးပေးဖို့အတွက်တနင်္ဂနွေနေ့ကကူဝိတ်နိုင်ငံကကြားဝင်တောင်းဆိုပေးခဲ့တာပါ။ sorry arabia ဘက်ကအခုလိုတောင်းဆိုမှုကိုလက်ခံပြီးတနင်္လာနေ့ကုန်တဲ့အထိအချိန်ထပ်တိုးပေးလိုက်တယ်လို့ကူဝိတ်နိုင်ငံပိုင်သတင်းဌာနကဒီကနေ့မှကြေညာချက်ထုတ်ပြန်ပါတယ်။ ကာတာနိုင်ငံဟာအီရန်နဲ့ကုလဆက်ဆံမှုတွေရှိတယ်လို့အကြမ်းဖက်ဝါရဇွဲတိုက်ခိုက်မှုတွေကိုကူညီအားပေးနေတဲ့နိုင်ငံဖြစ်သက်မှပြီးပင်လယ်ကွေ့အာရဗ်နိုင်ငံတွေဖြစ်တဲ့ Saudi Arabia, UAE, Bahrain, Egypt နိုင်ငံတွေကတန်တမာဆက်ဆံရေးဖက်တောက်တာတွေနဲ့တယူပို့ဆောင်ရေးလမ်းကြောင်းတွေကိုရဆိုင်ပြပြီးဇွန်လ9ရက်နေ့ကတည်းကပိတ်ဆို့တန်းခတ်အရေးယူခဲ့ပါတယ်။ကာတာနိုင်ငံကတော့အခုလိုဆက်ဆဲချက်ဟာအခြေမြင့်မရှိဘူးလို့ညင်းချက်ထုတ်ထားပါတယ်။အဲဂျဇီရာတရင်ထဏာကိုပိတ်ပစ်ဖို့ပါဝင်ဆော်ဒီနဲ့သူ့ရဲ့မဟာမိတ်တွေတောင်းဆိုချက်တွေဟာကာတာနိုင်ငံရဲ့အချုပ်အခြာအာဏာကိုတိကျစေတယ်ဆိုပြီးကာတာနိုင်ငံသားရဲ့ဝန်ကြီးရှေ့ခ်မိုဟာမက်ဘင်အဗ်ဒူလာမန်အယ်တနီကပြောပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ်လည်းဒီတနင်္ဂနွေနေ့ကဆော်ဒီဘရင်ကာတာ UAE နိုင်ငံခေါင်းဆောင်အနေနဲ့ပုံဆက်သွေးပြောကြားခဲ့ပါရယ်သမ္မတထရမ်အနေနဲ့အခုလိုအငင်းပွားမှုပေါ်ဆိုရင်ပြီးဒေတာရင်းစီးလုံးညီညွတ်မှုရှိဖို့အကြမ်းဖက်သမားတွေကိုငွေကြေးကူညီတာမျိုးမလုပ်ဖို့နဲ့အစိုးရအယူဝါဒကိုစန့်ကျင်ဖို့အလေးနဲ့ထားပြောဆိုခဲ့တယ်လို့အင်ဂျီရောကသတင်းထုတ်ပြန်ပါတယ်ခင်ဗျာ
။အလတ်ဆော်ပေါ်မှာပြည်တော်စု UAE ရဲ့မြို့တော်အဘူဒါဘီကနေအမေရိကန်ကိုတိုက်ရိုက်ပြန်တက်တဲ့လေယာဉ်ခီးစဉ်တွေမှာလိုက်ပါစီးနင်းကြသူခီးသည်တွေအနေနဲ့ laptop ကွန်ပျူတာတွေကိုနဲ့တပါတဲ့တေဆောင်ခွင့်ကန့်သက်ချက်ကိုအမေရိကန်ဘက်ကမနေ့တနင်္ဂနွေနေ့မှာရုပ်သိမ်းပါတယ်။ UAE အမျိုးသားလေကြောင်းလိုင်းအက်တီဟတ်ကလုံခြုံရေးအစီအမံတွေကိုပို့ပြီးတင်းတင်းကျပ်ကျပ်ကျင့်သုံးဆောင်ရွက်လာပြီးနောက်မှာအမေရိကန်ဘက်ကကန့်သက်ချက်ကိုဖေရှားတာဖြစ်ပါတယ်။အကြံဖက်ဝါဒီတွေကကွန်ပျူတာရီဒင်းမှာဘုံနေထက်တဲလာနိုင်တယ်လို့အမေရိကန်ယာရှိတွေကစိုးရိမ်ခဲ့ကြပြီးအရှိအလယ်ပိုင်း၄စိတ်၁၀ခုကနေအမေရိကန်ပြည်တော်စုကိုတိုက်ရိုက်ပြန်တန်းကြတဲ့လေခီးစင်တွေမှာပြီးခဲ့တဲ့မတ်လကဆက်လို့အခုလိုတားမြစ်ပိတ်ပင်တာဖြစ်ပါတယ်။အဘူဒါဘီကနေအမေရိကန်ပြည်တော်စုကိုတင်းတင်းတပ်မှခီးစင်၄၅ခုပြန်တန်းနေတဲ့အက်တီဟတ်ကတော့အခုဆောင်ရွက်ချက်အပေါ်မှာကြိုးဆိုပါတယ်လေကြောင်းလိုင်းဘက်ကလုံခြုံရေးဆိုင်ရာလှုပ်ထုံးလုံနေတဲ့နဲ့ပတ်သက်ပြီးအသေးစိတ်ထုတ်ဖော်ပြောဆိုတာတော့မရှိပါဘူးဒါပေမဲ့ဒီဆောင်ရွက်ချက်အပေါ်မှာအမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနပြောခွင့်ရတဦးကချီးကျူးပြောဆိုပြီးပြည်ရင်းပြည်ပါလေကြောင်းလိုင်းတွေလည်းလိုက်ပါဆောင်ရွက်နိုင်မဲ့လုံနီးလုံဟန်သည့်ဖြစ်တယ်လို့ပြောပါတယ်ဂျော်ဒန်ကူဝိတ်အီဂျစ်တူရကီဆော်ဒီအာရေဗီယာမော်ရိုကိုကာတာနဲ့ဒူဘိုင်းလေဆိပ်တို့ကနေအမေရိကန်ပြည်တော်စုကိုတိုက်ရိုက်ပြန်တက်တဲ့လေယာဉ်ခီးစဉ်တွေမှာတော့ကန့်သက်ချက်ကိုဆက်ပြီးတော့ကျင့်သုံးနေစေဖြစ်ပါတယ်ရှင
်။ယူအမေရိကန်အတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 16683ရလိုက်ဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဒီနေ့လာနေညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာထိုင်းနိုင်ငံကနေတောင်းတဲ့ကြီးတဲ့ရှေ့ပြောင်းလုပ်သားတွေဟာသူတို့နေရရင်နိုင်ငံတွေကိုပြန်သွားနေကြပြီးအများစုကအိမ်နီးချင်းမြန်မာနိုင်ငံကဖြစ်တယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးအရာရှိတွေကဒီကနေ့မှပြောကြားလိုက်ပါတယ်ထိုင်းစစ်အစိုးရကနိုင်ငံခြားအလုပ်သမားများဆန်ရစီးနင်းစည်းကမ်းဥပဒေတည်တည့်ရက်ကိုချမှတ်လိုက်ပြီးတဲ့နောက်ရှေ့ပြောင်းအလုပ်သမားအတိုင်းဝန်ကြားစိုးရင်ကြောင်းရင်မှုတွေဖြစ်လာပြီးတော့အခုလိုပြန်လည်ထွက်ခွာနေကြတာပါဇွန်လ23ရက်နေ့ကနေ28ရက်နေ့ကြားပြန်ထွက်သွားကြတဲ့အလုပ်သမား63နီးပါးအထိရှိပြီးတော့အဲ့လိုနေရပြန်ကြတဲ့ပြန်ထွက်သွားသူအရေးအတွက်ဟာပို့ပြီးတော့တိုးလာနေတယ်လို့လည်းထိုင်းလူဝင်မှုကြီးကြပ်ရေးဌာနကပြောပါတယ်ထိုင်းနိုင်ငံမှာအလုပ်ကျန်းလုပ်ကိုင်နေတဲ့ဒီတန်းနဲ့ချီတဲ့အလုပ်သမားတွေဟာဆင်းရဲတဲ့ဒီအိမ်နီးချင်းမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံကနေလာရောက်လုပ်ကိုင်ကြတဲ့အလုပ်သမားတွေဖြစ်ပါတယ်နိုင်ငံခြားအလုပ်သမားတွေဟာဒေါ်လာဘီလီယံနဲ့ချီဝင်ငွေရနေတဲ့ပင်လယ်ဇာစီးပွားရေးလုပ်ငန်းမှာလုပ်ကိုင်နေကြတာပါနိုင်ငံသားများစီမံကံကွယ်ရေးဥပဒေတည်ထဲမှာအလုပ်လုပ်ခွင့်မှတ်ပုံနဲ့အထောက်အထားမရှိတဲ့နိုင်ငံသားအလုပ်သမားတွေကိုခံထားတဲ့အလုပ်ရှင်တွေအနေနဲ့ဒေါ်လာ 23,000 ကျော်နဲ့ညီမျှတဲ့ထိုင်းဘတ်ငွေ 8 သိန်းအထိဒဏ်ငွေပေးဆောင်မှာဖြစ်ပါတယ်အခုလိုအလုပ်သမားအလုံးအင်းနဲ့ပြန်ထွက်သွားကြတာဟာထိုင်းနိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေကိုထိခိုက်တာကြောင့်ဒီအစ်တထုတ်ပြန်လိုက်တဲ့ဥပဒေကိုရပ်ပေါင်း120ဆိုင်းငံ့ထားမယ်လို့ထိုင်းအစိုးရကဒီလွန်ခဲ့တဲ့တောက်ချာနေ့ဇွန်လ30ရက်နေ့မှာပြောဆိုထားပါတယ်ခင်ဗျာ
အစတေတာကအစိုးရ၃ခုတို့ကြားပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်ကျုပ်ပင်လယ်ပြင်အတွင်းကကျွန်းငယ်လေးနဲ့ရေမှိုင်း၁၂မိုင်အတွင်းကနေအမေရိကန်ရေတပ်ဖြတ်တင်းပေါ်တစ်စင်းခုံမောင်းခဲ့ပါတယ်။တရုတ်ထိုင်ဝမ်နဲ့ဗီယက်နမ်တို့ကြားထရီတန်ကျွန်းပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့အငင်းပွားနေကြတာဖြစ်ပါတယ်။အမေရိကန်တင်းပေါ် USS Stratton ကျူးကျော်ဝင်ရောက်တယ်လို့ဆွဆွဲပြီးမနစ်တနင်္ဂနွေနေ့မှာတော့အဲ့ဒီဒေတာမှာတရုတ်ဘက်ကစစ်ရေရင်တွေနဲ့တိုက်လေရင်နှစ်စင်းကိုချထားခဲ့ပါတယ်။အမေရိကန်ရေတပ်ရဲ့ဖြတ်တင်းပေါ်ကအငင်းပွားနေတဲ့ရေပြင်အတွင်းမှာလွတ်လပ်စွာရေချောင်းတောလာခွင့်ကိုကျင့်သုံးတဲ့အနေနဲ့အကန့်အသတ်နဲ့ဖြတ်တန်းတောလာခွင့်ကိုကျင့်သုံးပြီးပုံမှန်ခုံမောင်းခဲ့တာသာဖြစ်တယ်လို့အမေရိကန်အစိုးရတာဝန်ရှိသူတို့ကပြောပါတယ်။တရုတ်နိုင်ငံသားဌာနပြောခွင့်ရလူခန်းကတော့အမေရိကန်ရဲ့ဆောင်ရွက်ချက်ကစိုးရိမ်ပွဲကောင်းတဲ့နိုင်ငံရေးစည်းရေးအရာရန်စမှုဖြစ်တယ်လို့ကြေညာချက်မှာပြောဆိုပြီးအခုလိုဆောင်ရွက်တာဟာဆိုရင်တရုတ်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုချိုးဖောက်ပြီးတရုတ်ရဲ့လုံခြုံရေးကိုချင်းချောက်တာလို့လည်းပြောပါတယ် ကျွန်းနယ်ရေမိုင်၁၂မှာအကွာကနေအမေရိကန်ဖြတ်တင်မှုခုံမောင်းခဲ့တာဟာဆိုရင်နယ်မြေပိုင်ဆိုင်မှုဆိုင်ရာတစ်ဖက်သက်ပြောဆိုချက်ကိုအမေရိကန်ဘက်ကအတိအမှန်မပြုတ်ဘူးဆိုတာကိုညွှန်းညွှန်းတာဖြစ်တယ်ဆိုပြီးအာဏာပိုင်တို့ကပြောဆိုကြပါတယ်ရှင်။
ကယ်ဆယ်ရေးလုပ်သားလေးဦးနဲ့ရေးတဲ့အရာရှိလေးဦးတင်ဆောင်လာတဲ့ရဟတ်ယာဉ်ပြကြကြတာကြောင့်ဒီရဟတ်ယာဉ်ပေါ်ပါသူအားလုံးတည်ဆုံသွားတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကဒီကနေ့တနင်္လာနေ့မှာပြောကြားလိုက်ပါတယ်။မီးတောင်ပေါက်ကွဲတာကြောင့်ဒေသခံတွေကကူညီကယ်ဆယ်ဖို့တောင်းရောက်စင်မှာအလဲကြားပါပြီနဲ့ထမန်ကန်ဒေသရင်းကတောင်းဆောင်တစ်ခုပေါ်မှာတနင်္လာနေ့ကရဟတ်ယာဉ် ဒီကိုရာစုကထိန်းယူဖျားကြောင်းအများပြားရှိပါတယ်ခင်ဗျာ
ဂျပန်နိုင်ငံတိုကျိုမြို့တော်အုပ်ချုပ်ရေးအဖွဲ့ရွေးကောက်ပွဲမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့လစ်ဗရယ်ဒီမိုကရက်တစ်ပါတီ LDP ကအကြီးအကျယ်ချုပ်နှိမ်ခဲ့ရပြီးနောက်မှာတော့ယုံကြည်မှုပြန်ရအောင်ဆောင်ရွက်မယ်လို့ဝန်ကြီးချုပ်ကကတိပြုပြောဆိုပါတယ်တိုကျိုမြို့တော်အုပ်ချုပ်ရေးအဖွဲ့မှာ LDP ပါတီကအရှင်290ခုနှစ်နေရာကိုချုပ်ကင်ထားနိုင်ရကနေအခုတော့အဖွဲ့အစည်းမှာ23နေရာလောက်ပဲရတော့မယ်လို့ခန့်မှန်းထားပါတယ် တို့ချုပ်ရဲ့အဖွဲ့ဝင်129နှစ်နေရာတဲ့ကအနည်းဆုံး92နှစ်နေရာလောက်အနိုင်ရဖို့ရှိပါတယ်တို့ချုပ်ရွေးကောက်ပွဲကမြို့တော်အုပ်ချုပ်ရေးမှုယူရီကိုကိုအီးကဲအပေါ်မှာထက်အရှုပ်တော်ပုံကြောင့်အခက်ကြုံရတဲ့ဝင်ကြီးချုပ်အာဘေးအပေါ်လူလူသဘောထားဆန္ဒသဘောထားကိုပို့ပြီးတော့ထင်ဟပ်စေတယ်လို့ဂျပန်နိုင်ငံရဲ့သုံးသပ်သူတွေကပြောဆိုကြပါတယ် အထူးစည်းဝေးဆောင်မှာမိတ်ဆွေတို့ရဲ့တရိတ်ဆန်စေကူတာရေးကြောင့်တကြောင်ဖွင့်လက်ခွင့်ရရေးအတွက်ဝင်ကြီးချုပ်ကသူ့ရဲ့ယာဒူဩဇာကိုအသုံးချခဲ့တယ်လို့ဆွဆွဲခန့်ချတာဖြစ်ပါတယ်ဂျပန်အစိုးရမှာဒီလိုကိစ္စမျိုးကဖြစ်လေဖြစ်တာသိမှရှိပါဘူးဂျပန်နိုင်ငံနဲ့တခြားဒေသတွေနဲ့မတူညီပဲအထူးစည်းဝေးဆောင်ကစည်းဝေးရေးနဲ့ကုန်သွယ်ရေးဆိုင်ရာတီးကြာဥပဒေတွေနဲ့စီမံခန့်ခွဲတ
ဒီနေ့မနေ့ကတနင်္ဂနွေနေ့ရုံးကဒီCNN သတင်းဌာနအမှတ်တရစိတ်ကိုလက်သီးနဲ့ထိုးချိန်နေတဲ့ဗီဒီယိုတစ်ခုကိုသမ္မတထရန့်ကသူ့ရဲ့ Twitter ဆာမျက်နှာပေါ်မှာမျှဝေခွဲခဲ့ပါတယ်။ထရန့်ဟာCNN သတင်းဌာနအပေါ်အကြံဉာဏ်ပြည့်တင်ရှုတ်ချပြောဆိုမှုတွေလုပ်ခဲ့တယ်လို့အတူရောင်သတင်းဌာနတစ်ခုလိုလဲခေါ်ဆိုခဲ့ပါတယ်ခင်ဗျာ။
တင်လာနေညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်းနဲ့မတင်ရေးထိုက်တို့ကတင်ပြသွားတာပါ။VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို မြန်မာနိုင်ငံမှာသတင်းထောက်သွင်းတဲ့သတင်းမီဒီယာသမားတွေလှတ်တလို့ဖမ်းဆီးထိန်းသိမ်းခံရတာတရားစွဲဆိုခံရတာတွေရှိနေတာနဲ့ပတ်သက်လို့စိုးရိမ်မကင်းဖျားတဲ့အကြောင်းဥရောပတမကအယူကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့လထဲမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာသတင်းထောက်တချို့တက်မရောကဖမ်းဆီးခံရတာခံရပြီးတဲ့နောက်မြန်မာနိုင်ငံတွင်သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ပြ
လွတ်လပ်စွာသတင်းရယူနိုင်တဲ့အခြေအနေပတ်ဝန်းကျင်တစ်ခုရှိဖို့အရေးကြီးတယ်လို့လက်တော်မှာသတင်းမီဒီယာသမားတွေဖန်ဆီထိန်းသိမ်းခံရတာတရားစွဲဆိုခံရတာတွေဆက်ပြီးရှိနေတာကတော့အစိုးရစီအဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂ
In recent months, there have been a worrying
number of cases of journalists and media representatives being arrested or prosecuted in connection with the working out. တရားဥပဒေစုံမမှုမှာအခြေခံတဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုဖော်ဆောင်ရမှာလိုအပ်တဲ့အခြေခံအချက်တစ်ခုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လ9ရက်ရှမ်းပြည်နယ်မြောက်ပိုင်းမှာတအားလက်နက်ကိုင်အဖွဲ့ DNLA ကဦးစီးကျင်းပါတဲ့ဝိရိယစေဝါတိုက်ဖျက်ရေးနေ့အခမ်းအနားကိုသတင်းယူပြီးတော့ပြန်လာကြတဲ့ဒီမိုကရက်တစ်မြမအတန်တီဗီနဲ့အေရီသတင်းဌာနတွေကသတင်းတော်အုပ်ဖန်ဆီးခံရပြီးတော့မတရားသိမ်းဆက်သွယ်မှုဥပဒေပုံမှန်နဲ့တရားစွဲဆိုခံရတာရှိတယ်လို့
ဒါကြောင့်လက်ရှိဆိုရလက်ချက်မှာသတင်းမီရပြီးပို့ပြီးတော့ထိန်းချုပ်ခံလာနေရသလားဆိုတဲ့မေးခွန်းထုတ်မှုတွေနဲ့စိုးရိမ်မကင်းသဘောထားတွေနဲ့ထွက်ပေါ်နေတာပါ။မြန်မာနိုင်ငံမှာသတင်းသမားတွေလွတ်လပ်လက်သတင်းရယူနိုင်အောင်အစိုးရကလိုအပ်တဲ့ဥပဒေအရကာကွယ်ပေးမှုတွေကိုဆောင်ရွက်ပေးရမှာဖြစ်တယ်လို့ EU ကစက်အဖွဲ့ပြောခွင့်ရကပြောပါတယ်။
We therefore call on the government of Myanmar to provide the necessary legal protection for journalists to work.
Today, media lulakun lulachin na bahu wadariha democracy ati kajare achetwe kipare. Tajang today the mare ni ne pansi kayamu, daya sweso kayamu ne chengchao kayamu ne mishibe. Lulaswa lungan lukai ne ang luade daya ubre ya akakwari pitoa po Myanmar asuya ko chimaru downsoware.
မြန်မာနိုင်ငံအနေနဲ့အရေးပါတဲ့ပြည်ပြောင်းလဲမှုတွေကိုအားထုတ်ဖော်ဆောင်နေတာမှာလိုအပ်တဲ့အကူအညီတွေကိုပေးသွားဖို့ EU ရောပါသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံတွေကအစဉ်သင့်ရှိနေပါတယ်လို့လည်းဒီကနေ့ဇူလိုင်လ3ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ EU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိမြန်မာအစိုးရလက်ထက်သတင်းသမားတွေဖမ်းဆီးထိန်းသိမ်းခံရတာတရားစွဲဆိုခံရတာတွေနဲ့ပတ်သ ဲ့အမှုပေါင်း64မှုရှိပြီးတော့သတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှု9မှုအထိရှိပြီးတရားရင်ဆိုင်နေရတဲ့သတင်းသမား14ဦးရှိပါတယ်အခုနောက်ဆုံးလောလောလတ်လတ်ဒီရှမ်းပြည်နယ်မှာတက်မတော်ကဖမ်းဆီးတာကိုခံခဲ့ရတဲ့ DPP နဲ့ AR သတင်းဌာနတွေကသတင်းတောက်သုံးကတော့လက်ရှိသီဘောထောက်မှာချုပ်နှောင်ခံထားရပြီးပုံမှန်ဆက်ခွန်ထက်မတရားသိမ်းဆက်သွယ်မှုဥပဒေပုံမှန်နဲ့တရားစွဲဆိုခံထားရပြီးသူတို့ကိုဒီလ17ရက်နေ့မှာရုံးတင်စစ်ဆေးမယ်လို့လည်းသိရပါတယ်ရှင
်ရရှိမှာဖျားအင်းဒီချင်းထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာမြန်မာနိုင်ငံသားအတော်များများတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပထွက်ပြီးတော့လုလုကင်နေကြရမှာအခုရပိုင်းတွေအတွင်းအဲ့ဒီနှစ်နိုင်ငံစလုံးမှာရွှေပြောင်းလူသမားတွေကိုဖမ်းဆီးမှုတွေကြားလာတာမို့လို့မြန်မာလူသမားတွေနေထိုင်ရေးလုကင်ရေးခက်ခဲလာပါတယ်အင်းဒီချင်းနိုင်ငံတွေမှာရှိတဲ့မြန်မာရွှေပြောင်းလူသမားတွေရဲ့အရေးအတွက်သက်ဆိုင်ရာမြန်မာအာဏာပိုင်တွေဘက်ကလက်ရှိဘာတွေများဆောင်ရွက်ပေးနေပါလဲဘာတွေဆောင်ရွက်ပေးနိုင်ဖို့အတွက်အလုသမားတွေဘက်ကရောမျှော်လင့်နေပါလဲအခုအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းမြတ်လူသူတွေ VUE ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ရေးသားပေးပို့ထားလို့လည်းရပါတယ်။အခု Facebook ဆာမင်နာအောက်မှာလည်းရေးသားပေးပို့ထားနိုင်ပါတယ်။ VUE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822994ဖြစ်ပြီးတော့ email လိပ်စာကတော့ bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြတ်ကြမယ်တို့ရရှိတကူကျေးဇူးပါတယ်ခင်ဗျာ။
VOA American အတန်ရဲ့ direct line အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ပြန်အင်္ဂါနေ့ည direct line အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ပြည်နှစ်သမ္မတတည့်ရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအစီအစဉ်အကြောင်းတင်ပြချင်ပါတယ်။အာဖရိကတိုက်ဆာဟဲလ်ဒေသမှာအကြမ်းဖက်ဝါဒကိုတိုက်နေတဲ့နိုင်ငံတွေကိုစစ်ရေးအရာရောဘာသာရေးအရာပါအကူအညီတွေပေးမယ်လို့ပြည်နှစ်သမ္မတအမန်နျူအယ်မက်ခရွန်ကကြေညာလိုက်ပါတယ်။စစ်သွေးကြွတွေကိုတိုက်နေတဲ့ဒေသတွေနိုင်ငံ၅နိုင်ငံကတပ်ဖွဲ့တွေကိုအနောက်နိုင်ငံတွေရဲ့ထောက်ခံမှုကိုပြသဖို့အတွက်မက်ခရွန်ကမာလီနိုင်ငံကိုရောက်ရှိနေတာပါ။သူမာလီနိုင်ငံကိုရောက်နေစဉ်အတွင်းမှာပဲမာလီမှာရှိနေတဲ့အယ်ခိုင်ဒါနဲ့ဆက်စပ်မှုရှိတဲ့အစွန်းရောက်အဖွဲ့ကသူတို့ပြန်ပေးဆွဲထားတဲ့တစ္ဆကံ၅ယောက်ရဲ့ဗီဒီယိုဖိုင်ကိုပြပြီးငွေတောင်းခံခဲ့ပါတယ်။ VOA သတင်းထောက်ဆလာတီစာဟုတ်သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးမှာပါ
။ပြည်သူ့သမ္မတအမန်နျူအယ်မက်ခရွန်ကအကြမ်းဖက်ဝါဒကိုစူပောင်းတိုက်ဖျက်ကြဖို့ပြောကြားလိုက်ပြီးစစ်ပွဲဆိုပြီးတုံးနေတဲ့ပုံမှာသူ့အနေနဲ့လက်မခံနိုင်တဲ့သဘောပြောလိုက်ပါတယ်။
And I would not talk of a war as such because
ကျွန်တော်အနေနဲ့စစ်ပွဲလို့မပြောချင်ပါဘူး။ဘာကြောင့်လဲဆိုတော့သူတို့ကဒါမျိုးလူကျင်လို့ပါ။သူတို့ရဲ့အဆင့်ကစစ်ပွဲလို့ခေါ်ရလောက်တဲ့အဆင့်မဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်တို့ကနေတိုင်းအကြမ်းဖက်သမားတွေ၊လူဆိုးလူမိုက်တွေ၊လူသက်သမားတွေနဲ့နေစဉ်ကြုံတွေ့နေရပါတယ်။ကျွန်တော်တို့အနေနဲ့အဲဒီလူတွေအကုန်လုံးကိုလုံးဝအမြင့်ပြတ်ချီးမွမ်းသွားမှာဖြစ်ပါတယ်
။ပြည်သူနိုင်ငံအနေနဲ့ဒေသတွင်းကအစွန်းရောက်တွေကိုနေနေနေတဲ့တပ်ဖွဲ့တွေကိုစစ်ကားတွေ၊စစ်သွေးဇက်တွေ၊စစ်သားတွေအတွက်အကာအကွယ်ပေးပစ္စည်းတွေအပါအဝင်စစ်လက်နက်ပစ္စည်းတွေအကူအညီပေးသွားမှာဖြစ်တယ်လို့သူကပြောပါတယ
်။ From now on, the Sahel represents 50% of our
ဘူချင်းကစပီးကဘာတော်ဝမ်းမှာကျွန်တော်တို့အသုံးပြုနေတဲ့လုံခြုံရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုအသုံးစရဲ50ရာခိုင်နှုန်းကိုဒီ Sahel ဒေသမှာသုံးသပ်မှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီနေရာကအာဖရိကတိုက်ရဲ့လုံခြုံရေးအကဲဆန်းချက်ရှိနေတဲ့နေရာဖြစ်နေတယ်လို့ဥရောပပါဝင်ကဘာကြီးရဲ့လုံခြုံရေးကိုလည်းအကဲဆန်းနေတာဖြစ်ပါတယ်။
G5C Hello ခေါ်တဲ့ Mali, Chad, Niger, Burkina Faso, Mauritania နိုင်ငံတွေပါဝင်တဲ့ထိပ်သီးဆွေးနွေးပွဲကို Mali နိုင်ငံမှာကျင်းပနေတာဖြစ်ပါတယ်။ အဲ့ဒီနိုင်ငံ၅နိုင်ငံကခေါင်းဆောင်တွေဟာဒေသရင်းတပ်ဖွဲ့တစ်ခုကိုတနင်္ဂနွေနေ့ကစတင်ဖွဲ့စည်းလိုက်ပြီးတော့တပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုဒေသရင်းမှာတပ်ဖြန့်ချသွားမှာဖြစ်ပါတယ်ဒီဒေသဟာအကြမ်းဖက်အဖွဲ့ကြီးစတင်ဖြစ်ပေါ်တဲ့နေရာခိုးလုံလုံရှားတဲ့နေရာဖြစ်လာနေပြီးအဲဒီကနေဥရောပကိုချိန်ညောင်းနေတယ်လို့မာလီသမ္မတအီဘရာဟင်ဘူဘာကာခေတာကပြောပါတယ်
Our countries are now theaters.
ကျွန်တော်တို့နိုင်ငံတွေဟာလက်နက်မျိုးစုံခိုးအောင်တဲ့နေရာစီးရီးယားစစ်ပွဲအတွင်းနိုင်ငံတကာရဲ့ထိုးစစ်ကြောင့်ထွက်ပြေးခဲ့ရတဲ့ပြည်ပကအကြမ်းဖက်သမားတွေခိုးအောင်တဲ့နေရာဥရောပကိုတဆင့်ခံသွားဖို့လုပ်နေသူတွေခိုးအောင်တဲ့နေရာဖြစ်နေပါတယ
်ဒေသတွေမှာရှိတဲ့အကြမ်းဖက်အဖွဲ့တွေဟာသူတို့ဘာသာသူတို့ထောက်ပံ့ရည်တည်နိုင်ဖို့အတွက်လူကုန်ကူးတာပြန်ပြီးဆွဲတာတွေလုပ်ပြီးတော့ရည်တည်နေကြတာဖြစ်ပါတယ်ပြီးခဲ့တဲ့ဘက်ကတော့အဲဆွေးနွေးောင်းတွေမာလီနိုင်ငံမှာ6နှစ်ကြာဖမ်းဆီးထားတဲ့ Johan Gustafsson ပြန်လွတ်လာခဲ့တယ်လို့ဆွေးနွေးနိုင်ငံကကြေညာခဲ့ပါတယ်ဒါပေမဲ့အစိုးရရဲ့အတော်များများကတော့အဲ့လိုပြန်ပြီးဆွဲတာတွေအနာဂတ်မှာနောက်ထပ်ထပ်မဖြစ်အောင်လုပ်တဲ့အနေနဲ့အစိုးရအဖွဲ့တွေရဲ့ငွေညစ်တာကိုပေးဖို့ညှင်းဆုပ်ခဲ့ကြပါတယ်ခင်ဗျာ
ကိုရနိုင်တင်ပြတော်တော်ပါရှင် BOA မြန်မာပိုင်းကနေသတင်းလာနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာပင်လယ်ကွေ့နိုင်ငံတွေနဲ့ကာတာနိုင်ငံကြားတင်းမာနေတဲ့ဆက်ဆံရေးအရှိန်ရော့ကျသွားအောင်ဆောင်ရွက်တဲ့အနေနဲ့အင်္ဂါနေ့ကကာတာနဲ့ကွေ့နိုင်ငံကောင်ဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အကြမ်းဖက်သမားတွေကိုကာတာနိုင်ငံကကူညီနေတယ်လို့သမ္မတ Donald Trump ကစွပ်စွဲပြောဆိုနေတဲ့တစ်ချိန်ထဲမှာဝန်ကြီး Tillerson ကတော့တွေ့ဆုံဆွေးနွေးအဖြစ်ရှာဖို့တိုက်တွန်းနေတာပါ။ VOA သတင်းထောက်စင်နီစိန့်ပြပို့ထားတဲ့သတင်းကိုတော့ကွန်အောင်ကပြောပြထားပါတယ်ရှင်။
မေလအတွင်းက Saudi Arabia နိုင်ငံကိုတောက်ရောက်ခဲ့တဲ့ American သမ္မတ Donald Trump မှာပြန်ရောက်ပြီးတိတ်မကြခင်မှာပဲကာတာနိုင်ငံပေါ်ပြစ်တင်ဝေဖန်ပါတယ
် The nation of Qatar unfortunately
ဂျပန်ဝါရဇွဲတက်ခဲ့မှုပေါ်ကာလကြာရှည်ကလေးကထောက်ပံ့ကူညီခဲ့တဲ့အထက်မှာကာတာခေါင်းဆောင်တွေပါဝင်နေတာကိုတွေ့ရပါတယ်ဆိုတော့ဒီကိစ္စကြောင့်ကာတာပေါ်ပိတ်ဆို့တင်ခတ်တာတွေလုပ်မယ်ဆိုပြီးတော့ပင်လယ်ကွေ့နိုင်ငံတွေကပြောလာပါတယ်
လွန်ခဲ့တဲ့ဇွန်လ9ရက်နေ့က Saudi Arabia, UAE, Bahrain, Egypt နဲ့နိုင်ငံအချို့ကကာတာနိုင်ငံနဲ့၄ချောင်းနဲ့မြေပြင်ဆက်သွယ်ရေးလမ်းကြောင်းတွေအားလုံးကိုဖြတ်တောက်ခဲ့ပါတယ်။ကာတာဟာအီရန်နဲ့ပိုနီးစပ်တာမျိုးပါဝင်တခြားအကြောင်းအရာတွေကြောင့်အခုလိုဝိုင်းဝန်းပိတ်ဆို့ခဲ့ကြတာပါ။ဒါပေမဲ့လည်းအီရတ်နဲ့ဆီးရီးယားက IS တွေကိုချေမှုန်းရမှာခြေကုပ်ယူထားတဲ့အမေရိကန်ရဲ့လေတပ်အခြေစိုက်စခန်းဟာကာတာမှာပါ။ Saudi ဥဆောင်တဲ့နိုင်ငံတွေကတောင်းဆိုထားတဲ့အချက်73ချက်လုံးကိုကာတာကလိုက်လျောဖို့ဆိုတာအလွန်ခက်ခဲပေမဲ့တွေ့ဆုံဆွေးနွေးပြီးအဖြေရှာသွားနိုင်ကြောင်းနိုင်ငံသားရေးဝန်ကြီးတီလာဆင်ကပြောပါတယ
်။ Our role has been to encourage the parties
ဒီနိုင်ငံတွေနဲ့ဝိုင်းဝိုင်းမှာညှိနှိုင်းအဖြေရှာဖို့အားပေးသွားမယ်ဆိုတာရှင်းရှင်းလင်းလင်းပြောထားပြပါပြီ။မချေနိုင်တဲ့ကိစ္စတွေကိုညှိနှိုင်းပြီးပြဿနာတွေအဆုံးသတ်ဖို့အတွက်လှုံ့ဆော်နိုင်ပါလိမ့်မယ်။
ကာတာရေးအမေရိကန်သမ္မတနဲ့နိုင်ငံသားရေးဝန်ကြီးအကြားကွဲလွန်မှုတွေရှိနေတယ်လို့ဝါရင်အမေရိကန်သံတမန်အေလန်ကီဆရတာကပြောပါတယ်။
The secretary's stance has been one of
ဝန်ကြီးရဲ့ယက်တီချက်ကဆေးဆက်ညှိနှိုင်းတဲ့တန်တမန်ဖြစ်နေပါကာတာအကြောင်းသူကောင်းကောင်းသိပြီးတစ်ဖက်နိုင်ငံတွေအကြောင်းလည်းသိတာကြောင့်အဖြေရှာနိုင်လိမ့်မယ်လို့သူကထင်နေပါတယ
်အမေရိကန်အနေနဲ့ကတော့တွေ့ဆုံဆွေးနွေးနိုင်မှုအကူအညီပေးသွားမှာဖြစ်ပေမဲ့သဘောထားကွဲလွဲမှုတွေကိုအဖြေရှာဖို့ကတော့ပင်လယ်ကွေ့နိုင်ငံတွေအပေါ်မှာမူတည်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရဟဲသာနျူးဝက်ကပြောပါတယ်ခင်ဗျာ
ကောင်းအောင်တင်ပြတော်တော့ပါရှင်ခုတော့မတန်ဆွမ်းတဲ့အပါဝင်လှူတိုင်းတင်ယူလေးလာနိုင်တော့မဲ့ဂီတာသူရိယာတဲ့အကြောင်းတင်ပြပါရစေဂီတာဆိုရာကအတန်ကိုနားဆင်ရုံနဲ့မဟုတ်ပဲစီးချက်နဲ့စိတ်ကူးစိတ်တန်တွေကိုတင်ယူလှစ်လာရတာတွေပါဝင်ပါတယ်ဒါပေမဲ့လည်းခန္ဓာကိုယ်ချုံရင်းချက်ရှိသူတွေဒါမှမဟုတ်မတန်ဆွမ်းတဲ့တချို့အကြောင်းသားတွေကတော့ဒီလိုတင်ယူနိုင်ဖို့လည်းလမ်းမမီနိုင်ကြသေးပါဘူးပိုလန်နိုင်ငံကဂီတာဆိုင်ရာတီထွင်ဖန်တီးသူတွေကတော့လူတိုင်းတီးခတ်လို့ရနိုင်တဲ့ဂီတာသူရိယာတစ်ခုကိုဖန်တီးခဲ့ကြပါတယ်။ VOA သတင်းထောက် Kevin Notch သတင်းပေးပို့ထားတာကိုရှာဖောင်ကတင်ပြထားပါတယ်ရှင
်။ဒါကတော့ Music Horn လို့ခေါ်တဲ့ခလုတ်တွေနဲ့နှိပ်ပြီးအတန်ထွက်အောင်ဖန်တီးထားတဲ့ဂီတာသူရိယာအစ်စ်တစ်မျိုးပါ။သူ့ရဲ့ခလုတ်လေးကိုနှိပ်လိုက်တာနဲ့လူတွေအားလုံးကတေးဂီတာဖန်တီးသူတွေဖြစ်နိုင်ပါတယ်။ Music Horn တီထွင်ဖန်တီးသူ Camille Lachaud ကအခုလိုပြောပါတယ်။
Kluczowe w działaniu muzykonu jest jego prostota.
Ti muzykon gita turia ye adika achet ka yoyo shin shin ne pilot thara wa. Khlok ko nhait lai da ne turia pisi ko satin le pat pi wa de. Turia pisi ye alon ko a shin lout thara ja. Nia a pyaung le lout lo ya ba de. Di paw ma shi de turia pisi ye alon ko khle ya ba thain chou kain twe a thong pi lo ya ba de. Tacha ma dun ni ye turia pisi ye ko le that pi lo tat sin lo ya ba de.
ဒီမျိုးစေခွန်ကိုဉာဏ်ရည်ဖွံ့ဖြိုးရေးနဲ့လူမှုဆက်ဆံရေးမှာအားနည်းတဲ့ကလေးငယ်တွေကိုကုသရမှာအသုံးပြုတဲ့ယောဂကုထုံကရိယာတစ်ခုဖြစ်နေလေတချို့ဆက်ယောဂကုဆရာဝန်တွေကအသုံးပြုကြပါတယ်။ကလေးအထုကုယိုဟာနာဘူယာဂေကတော
့ Yes comma yo da que no
ဒီဂီတတူရီယာတွေကိုကလေးတွေကအကန့်အသတ်မရှိလက်တွေ့စူးစမ်းလေ့လာလို့ရတယ်လို့ဂီတတီးသားတွေအတိုင်းနဲ့လှုပ်ရှားပြမှုလို့ရပြီးတော့သူတို့ရဲ့စိတ်ကူးစိတ်တမ်းတွေကိုပါဂီတအသွေးပြောင်းလဲလိုက်လို့ရပါတယ်။သူတို့နီသူတို့ဟန်နဲ့လွတ်လွတ်လပ်လပ်စူးစမ်းလည်လာလို့ရတာပါ။စင်းစင်းစီကံကတ်သက်ချက်တွေကျမမလိုလားပါဘူး။ဒ ဒါကိုဖန်တီးတဲ့သူတွေကဂီရဖန်တီးမှုတစ်ခုတည်းအတွက်ဒါမဟုတ်ပဲတင်ယူလည်လာမှုတစ်ခုဖြစ်ဖို့အတွက်ပါဖန်တီးထားကြတာဖြစ်တယ်လို့ကမင်းလက်ရှော့ကပြောပါတယ်
ဒီ music ကနေသာဝန်ချစ်ပရစင်းနဲ့ရူဇီမီသရာ
ဒီ music ကဂီတာတူရီယာကိုမတူညီတဲ့ဂီတာတူရီယာကျွမ်းကျင်ပညာရှင်တွေကုတုံးအထူးပြုဆရာဝန်တွေနဲ့အတူကျွန်တော်တို့ဒီဇိုင်းမမတ်ပြုလုပ်ခဲ့ကြတာပါဒီဂီတာတူရီယာနီးစနစ်တည်းရဲ့ကလေးတွေကိုပညာပေးကူညီတဲ့ပုံစံကတိတ်ကိုစိတ်ဝင်စားစရာကောင်းပါတယ်
လက်ရှိမှာတော့ဒီ music ခွန်ဂီတာတူရီယာတွေလုံလုံလောက်လောက်ထုတ်လုပ်နိုင်အောင်ကုမ္ပဏီကရန်ပုံငွေတွေရှာဖွေနေပါတယ်ရှင်
ဒီဝေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေ၊ Twitter ဆိုမေးမြန်းခန်းတွေနဲ့အဖက်ဆင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအစီအစဉ်တွေကိုကြည့်ရှုအားပေးနာဆင်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းကအခုထုတ်လွှင့်ပေးနေတဲ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်ပါပဲ။ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia 77 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ထို့အပြင် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တမင်းစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါရဲ့ရှင်ဒီကနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါအောင်
လုံငင်းရဲ့သတင်းပတ်အတွင်းစိုက်ဘာတိုက်ခိုက်မှုကြောင့်ကမ္ဘာနိုင်ငံပေါင်း60ကျော်ကအစိုးရရဲ့ကုမ္ပဏီတွေရဲ့လုပ်ငန်းတွေရပ်ဆိုင်းသွားပြီးတဲ့နောက်အခုခါမှာပုံမှန်တိုင်းပြန်လုပ်နေနိုင်ပြီလို့နယ်သာလန်သတင်းပို့ဆောင်ရေးကုမ္ပဏီကြီးတစ်ခုကပြောလိုက်ပါတယ်။ AP Moller Maersk ကွန်တိန်နာပို့ဆောင်ရေးကုမ္ပဏီကဒီအဓိကကြတဲ့ပို့ဆောင်ရေးစိတ်ကန်းတွေမှာဒီကနေ့စတင်အလွတ်လုပ်နေပေမဲ့ကွန်ပျူတာတွေအားလုံးပုံမှန်လွတ်လုပ်နိုင်ဖို့တော့ဒီနောက်ထပ်သတင်းပတ်အနေနဲ့လိုအပ်လိမ့်မယ်လို့ပြောပါတယ်။စီးရီးယားနိုင်ငံမြို့တော်မှာတနင်္ဂနွေနေ့ကအတေကန်ကားဘုံးခွဲတိုက်ခတ်မှုကြောင့်လူ18ဦးတက်မနေသေဆုံးပြီးတရာဇင်လောက်တန်ရာရသွားတယ်လို့စီးရီးယားနိုင်ငံပိုင်သတင်းဌာနနဲ့ဗြိတိန်ခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါရယ်ဒီဘုံးခွဲတိုက်ခတ်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိသေးပေမဲ့ဒီ IS အစွန်းရောက်အဖွဲ့နဲ့ဒီတခြားအကြမ်းဖက်သမားတွေဟာဒမတ်စကတ်မြို့တော်ကိုအခုလိုပြစ်မှတ်ထားတိုက်ခတ်လေရှိပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သမ္မတရှီဂျင်းပင်နောက်ဒီဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရိုနဲ့တရားစီတယ်လီဖုန်းဆက်သွယ်ဆွေးနွေးတာမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်နေကြောင်းဖြစ်လာတဲ့ချင်းကြောင့်မှုတွေကိုဆွေးနွေးခဲ့ပါတယ်။အမေရိကန်သမ္မတထရမ့်ကမြောက်ကိုရီးယားရဲ့ပယ်ရင်တဲ့ဒုံးကျည်အစီအစဉ်ရဲ့ချင်းကြောင်းမှုကိုအလေးပေးဆွေးနွေးခဲ့ပြီးကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်းရေးပေါ်အမေရိကန်နဲ့တရုတ်ခေါင်းဆောင်နှစ်ဦးစလုံးရဲ့ပိုင်းပြတ်ချက်ကိုထပ်ပြီးတော့အခိုင်အမာပြောခဲ့ကြတယ်လို့အမေရိကန်သမ္မတအင်ဂျီရောကပြောပါတယ်။ Sorry အာရေဗျာဥဆောင်တဲ့မဟာမိတ်တွေကသူတို့တောင်းဆိုထားတဲ့အချက်တွေကိုကာတာနိုင်ငံအနေနဲ့လိုက်လျောပေးဖို့နောက်ဆုံးသတ်မှတ်ထားချိန်ထက်48နာရီထပ်တိုးပြီးတော့အချိန်ပေးလိုက်ပါတယ်ကာတာနဲ့ပင်လယ်ကွေ့အာရဗ်နိုင်ငံကြားဖြစ်ပွားနေတဲ့ပဋိပက္ခတွေကိုငြင်းငြင်းချမ်းချမ်းဖြေရှင်းနိုင်ဖို့ကုဝေးနိုင်ငံကကြားဝင်ညှိနှိုင်းပေးနေပြီးကာတာနိုင်ငံအနေနဲ့အချိန်ထပ်ယူပြီးတော့စဉ်းစားနိုင်အောင်အချိန်တိုးပေးဖို့တင်းငွေနေနေကကုဝေးနိုင်ငံကနေကြားဝင်တောင်းဆိုပေးခဲ့တာပါခင်ဗျာ
တင်းလာနေညနေခင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုအောင်ကပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်းမူကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Regas ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘက်အစီအစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီအထိလိုင်းဒိုမီတာ24 kHz 1.33ညလိုင်းဒိုမီတာ25 kHz 1.965လိုင်းဒိုမီတာ53 kHz 5.95တို့ကနေတက်ရိုက်ထုတ်လင်းပေးသွားအောင်ပါပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမှရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနန္ဒလောပါ
This program has come to you from the Voice of America, Washington.